မြန်မာနိုင်ငံမှာလက်နက်ကိုက်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးလူသားချင်းစာနာမှုဆိုင်ရာအတက်အတဲတွေပိုဆိုးလာနေတဲ့အတွက်အရသာပြည်သူတွေဒုက္ခခံစားနေကြရကြောင်းနဲ့တိုက်ပွဲတွေဟာအထူးသဖြင့်မြန်မာနိုင်ငံအရှေ့တောင်ပိုင်းနဲ့အနောက်မြောက်ပိုင်းဒေသတွေမှာဆက်လက်ဖြစ်ပွားနေတယ်လို့ကုလသမဂ္ဂဌာနတာဝန်ရှိသူတွေကပြောဆိုထားကြောင်းတောက်တာနေမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောရေးဆိုခွင့်ရှိသူစတီဗင်ဒူချရက်ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်
Across Myanmar, as of March 15th, 889,900 people remain displaced. This includes 370...
မြန်မာနိုင်ငံတဝန်းပြီးခဲ့တဲ့မလ14ရက်နေ့အထိအိုးအိမ်ဆုံးကထွက်ပြေးရတဲ့ဒုက္ခသည် 838,900 ကျော်ရှိနေပါတယ်။အဲ့ဒီထက်က 35,000 ကျော်ဟာမြန်မာနိုင်ငံမှာစစ်တပ်ကအာဏာမသိမ်းခင်ကတည်းကရှိခဲ့တာဖြစ်ပြီးစစ်တပ်ကအာဏာသိမ်းပြီးနောက်အိုးအိမ်ဆုံးကထွက်ပြေးရတဲ့စစ်ပြေးဒုက္ခသည် 513,900 ကျော်ထပ်တိုးလာခဲ့ပါတယ်လို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူဒူဂျရာကပြောဆိုသွားခဲ့တာပါလူသားချင်းစာနာမှုအကူအညီလိုအပ်မှုတွေတိုးလာနေပေမဲ့အကန့်အသတ်တွေပိတ်ပင်တားဆီးမှုတွေဆက်လက်တည်ရှိနေတာကြောင့်2022ခုနှစ်အတွင်းလူအပ်တဲ့ပမာဏကိုပြည့်မြအောင်ကူညီထောက်ပံ့ဖို့အခက်အခဲတွေဆက်လက်ရှိနေတယ်လို့လည်းပြောဆိုခဲ့ပါတယ်အကူအညီလိုအပ်နေတာတွေဟာလှုပ်ဆောင်ပေးနိုင်တဲ့အတိုင်းအတာထက်ကျော်လွန်နေပါတယ်ဒါပေမဲ့နိုင်ငံတကာချက်ချင်းဤအဖွဲ့မြန်မာနိုင်ငံချက်ချင်းဤအဖွဲ့မြန်မာနိုင်ငံကအစိုးရမဟုတ်တဲ့ NGO အဖွဲ့တွေနဲ့ပူးပေါင်းပြီးကုလသမဂ္ဂအနေနဲ့ဒုက္ခသည်တွေကိုအစားအစာရေဆောင်ခြံအောင်စေဝါနဲ့လိုအပ်တာတွေကိုကူညီထောက်ပံ့ပေးနေပါတယ်လို့လည်းပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့ပါတယ်